ဂျပန်နိုင်ငံမှာရှိလာမယ့်နှစ်ကစားလို့6နှစ်တာကာလအတွင်းနိုင်ငံသားနိုင်ငံခြားသားအလုပ်သမား5သိန်းကိုတရားဝင်ခေါ်ယူဖို့ဂျပန်အစိုးရကဆုံးဖြတ်ထားပြီးမြန်မာလူငယ်တွေအတွက်အခွင့်အလမ်းကောင်းတွေပေါ်လာမှာဖြစ်တယ်လို့ဂျပန်နိုင်ငံမှာနှစ်ရှည်ကြာနေလာတဲ့မြန်မာရေးလည်လာသူတွေကသုံးသပ်ပါတယ်ဂျပန်နိုင်ငံရဲ့လက်ရှိစီးပွားရေးခြေအနေကိုဆက်ပြီးထိန်းထားနိုင်ဖို့ဆိုရင်နိုင်ငံခြားသားလူထုများတွေငှားရမ်းမှုလိုတယ်ဆိုပြီးဂျပန်စီးပွားရေးလုပ်ငန်းရှင်တွေကသူတို့အစိုးရကိုဖိအားပေးတိုက်တွန်းခဲ့ပြီးတဲ့နောက်အခုလိုအလုပ်သမားခေါ်ယူဖို့ဖြစ်လာတာပါကိုညံဝင်းရောင်ကစူးစီးတင်ပြပေးထားပါတယ
်ဂျပန်နိုင်ငံမှာအသက်အရွယ်ကြီးရင်သူလူဦးရေအများစုဖြစ်လာနေပြီးကဏ္ဍအစုံမှာအလုပ်လုပ်နိုင်မဲ့လူအင်အားပိုပြီးလိုအပ်နေတာပါအထူးသဖြင့်လေယာဆိုင်ပျိုးရေးလုပ်ငန်းငှားဖမ်းလုပ်ငန်းနဲ့စက်ရုံတွေမှာအလူသမားလူအချက်ပိုရှိလာနေတယ်လို့ဂျပန်နိုင်ငံမှာအနှစ်အစိတ်လောက်နေထိုင်လာတဲ့ဦးကျော်ကျော်စိုးကပြောပါတယ
်ဂျပန်ရဲ့ဒီစီးပွားရေးကိုဒီအကောင်းဆုံးနဲ့ဒီဆောင်နိုင်မှုဆိုရင်နိုင်ငံခြားအလူသမားတွေကိုအားကိုးမှရမယ်ဆိုတဲ့အနေထားဖြစ်လာတယ်အဓိကအများဆုံးပြဿနာကစိုက်ပျိုးရေးနဲ့ငါဖန်လုပ်ငန်းရေးနောက်စက်ရုံတွေအဓိကလူအင်အားလိုအပ်နေတယ
်နိုင်ငံခြားသားအလူသမားခေါ်ယူမဲ့အစီအစဉ်ကိုလွန်ခဲ့တဲ့နှစ်နှစ်ကဂျပန်လွှတ်တော်မှာစတင်ဆွေးနွေးခဲ့တာဖြစ်ပြီးအရင်ဦးဆုံးအလို့အမျိုးအစား5ခုအတွက်သာနိုင်ငံခြားသားအလို့သမားခေါ်ယူဖို့စဉ်းစားခဲ့ပေမဲ့နောက်ပိုင်းမှာအလို့ခန္ဓာ14မျိုးအတွက်ခေါ်ယူဖို့ဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။အဲ့ဒီအတွက်ဂျပန်လွှတ်တော်မှာလူဝင်မှုဥပဒေကိုပြင်ဆင်ချက်လုပ်ပြီးနိုဝင်ဘာ2ရက်နေ့ကျရင်လွှတ်တော်မှာအတည်ပြုပြဋ္ဌာန်းမှာဖြစ်ပါတယ်။အဲ့ဒီလိုခန္ဓာတွေအပြင်အသက်အရွယ်ကြီးရင်မီဖြစ်တဲ့ဂျပန်အဖိုးအဖွားတွေကိုပြုစုစောင့်ရှောက်ရေးအတွက်လည်းနိုင်ငံခြားသားအလို့သမားတွေအတော်ကိုလိုအပ်နေပြီးမြန်မာနိုင်ငံအတွင်းမှာလည်းအလို့သမားရှာဖွေရေးအေဂျင်စီတွေကစတင်လှုပ်ရှားနေတယ်လို့တိုကျိုမြို့မှာအနည်း20ကျော်နေလာတဲ့ဦးတန်းဆွေကပြောပါတယ
်။အကြောင်းသားဆိုလို့ရှိရင်ဒီဘက်မှာ28နာရီပဲလိုရမယ်။ training တွေဆိုလို့ရှိရင်လည်းသူတတ်မှတ်ထားတဲ့အလို့မှာတတ်မှတ်ထားတဲ့လက္ခဏာနဲ့လိုရမယ်ဆိုတော့အဲ့ဒါတွေကသူတို့နိုင်ငံအတွက်ကအလို့သမားလိုအပ်ချက်ကိုဖြည့်ဆည်းပေးတဲ့နေထိုင်မှုကမရှိဘူး။ဒီ training နဲ့လာတဲ့လူတွေကလုပ်ငန်းကျွမ်းကျင်မှုရှိလာတဲ့အချိန်မှာသူတို့ကကန်ဖက်ကပြည်သွားတော့သူ့ရဲ့လူနိုင်ငံကိုပြန်ရတယ်။အဲ့ဒါတွေကသူတို့နိုင်ငံမှာဒီကလူအချင်းကိုဖြစ်စီပေးတဲ့နေထိုင်မှုကမရှိတဲ့ခါကျတော့ဒါကိုသူတို့ကပြုရင်ပြောင်းလဲဖို့ကြိုးစားတာပေါ့
။အခုလိုဂျပန်နိုင်ငံကအလို့သမားတွေခေါ်ယူမယ်ဆိုတာကြောင့်မြန်မာနိုင်ငံသားတွေအတွက်လည်းအကျိုးများစေမှာဖြစ်ပြီးသတိပြုသင့်တဲ့အချက်တွေလည်းရှိကြောင်းဦးကျော်ကျော်ဆိုးကပြောပါတယ
်။နိုင်ငံခြားသားအလို့သမား၅သိန်းဆိုတဲ့နေရာမှာအကျွမ်းကျင်တဲ့လူပေါ့ဗျာ။ low skill တွေပါဒီသူတို့ဒီကခေါ်တယ်ခေါ်ပြီးတော့အဲ့ဒီမှာဒီပမာပြည်ကလူတွေလည်းဂျပန်မှာလာပြီးလှုပ်လှုပ်နိုင်မယ့်အနေအထားတော့ဖြစ်လာမှာပေါ့လေဂျပန်မှာ6လတော့လှုပ်လှုပ်ပြီးလို့ရှိရင်ကိုတိုင်ကိုပြန်အဲ့မှာကိုလုပ်ငန်းကိုတက်ကျွမ်းလာတယ်ကျွမ်းကျင်လာဆိုရင်ကိုလုပ်တဲ့ကုမ္ပဏီကိုလုပ်တဲ့လုပ်ငန်းနေပြီးတော့အတီးပြည့်ချက်ထောက်ခံချက်နဲ့နောက်ကျင်ဂျပန်ပြန်လာလို့ရတယ်ဆိုတဲ့အမျိုးကိုဒီ first step မှာပမာတစ်ချက်မှဂျပန်ဆိုရလို့စဉ်းစားထားတာရှိတယ်သူပြန်ဒီ site ပြောရင်းနဲ့မလုံနေပြလူရလူဖြစ်လေ
။လာမယ့်2009 AP လကစလို့2025ခုနှစ်အထိ6နှစ်တာကာလအတွင်းမြန်မာနိုင်ငံအပအဝင်နိုင်ငံသားအလို့သမား5သိန်းကိုခေါ်ယူသွားမှာဖြစ်ပါတယ်။ကဏ္ဍ14ခုအတွက်ခေါ်ယူမှာဖြစ်ပြီးလေယာဆိုင်ပျိုးရေး၅ဖန်လုပ်ငန်းတက်ကြီးရွယ်အုပ်စောင့်ရှောက်ရေးစေတုဘူးဆက်ယုံကားပိုပစ္စည်းထုတ်ဆက်ယုံစောက်လုပ်ရေးတင်မောတည်ဆောက်ရေးကားပြင်လုပ်ငန်းနဲ့အဆောက်အအုံတန်ရှင်ရေးစတဲ့လုပ်ငန်းတွေအထိပါဝင်မှာဖြစ်ပါတယ်ခင်ဗျာ။